ရေကောက်ပွဲနိုင်ရ NLD အမျိုးသားဒီမိုကရေစီဘက်ကျုပ်ကိုယ်စားလှယ်တွင်တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ MUP မွန်ညွညွရေးပါတီတို့ဒီကနေ့တွေ့ဆုံမဲ့အစည်းအဝေးဟာနေရာရွေးချယ်ရာမှာသဘောထားကွဲလွဲမှုကြောင့်ပြက်ပြားသွားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်မှာမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်နေတဲ့ဒေါက်တာအောင်မွန်ညူဦးဆောင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာ MUP ပါတီကိုယ်စားလှယ်တွင်ဒီကနေ့တွေ့ဆုံမှုအစည်းအဝေးထားပေမဲ့တွေ့မဲ့နေရာရွေးချယ်ရာမှာသဘောတူညီမှုမရရှိခဲ့တာကြောင့်ပြက်ပြားသွားပါတယ်။နိုဝင်ဘာလ၁၀ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဗိုလ်ထွန်းကြီးလက်သွဲဆောင်ရွက်ဖို့တိုင်းသားပါတီတွေကိုကန့်လန့်ခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့တိုင်းသားပါတီတွေနဲ့တွေ့ဆုံနေတာပါ။ဒါပေမဲ့လည်းမွန်တိုင်းသားပါတီ MUP နဲ့တွေ့ဆုံမဲ့အစီအစဉ်ကတော့အဆမမြောက်ခဲ့ဘူးလို့ MUP မွန်ညွညွရေးပါတီတွဲဖက်တွင်းမှနန်လီသမားကပြောပါတယ်
။သူတို့ဘက်က NLD နဲ့ရုံးမှာတွေ့ဖို့ကျွန်တော်တို့ကန့်လန့်တယ်။ကျွန်တော်တို့ဘက်ကပါတီရဲ့အပြန်အလှန်ရေးစားမှုအပြန်အလှန်တန်းတူထားရှိမှုပေါ်အခြေခံပြီးတော့ကျွန်တော်တို့ကတပ်တဲ့အနေအားတစ်ခုခုမှာတွေ့ဆုံနိုင်ဖို့အတွက်ကျွန်တော်တို့က NLD ပါတီကို၃ချိန်တိတိလက်ခံရက်ခံခဲ့ပါတယ်။အဲဒီ၃ချိန်တိတိလက်ခံရက်ခံချက်အပေါ်မှာဒီတတိယနေရာမှာတွေ့မလားမတွေ့ဘူးလားဆိုတာကဒီချိန်တိက NLD ဘက်ကတရားဝင်ကျွန်တော်တို့ကိုအကြောင်းပြန်လာခြင်းမရှိသေးပါဘူး။အခုဆွေးနွေးပွဲက NLD ဘက်ကချက်သိမ်းလိုက်ပြီလားဆိုတာလည်းကျွန်တော်တို့ဘက်ကတရားဝင်အကြောင်းပြန်လာခြင်းမရှိသေးဘူး။သူတို့ NLD ဒီနယ်ပါတီရုံးကလို့အခြားနေရာမှာခေနေရာမှာမတွေ့ဘူးဆိုတဲ့အခြေအနေမှာအစီအစဉ်ပြုနေရှိခဲ့ကြပါပြီ
။NLD ကိုယ်စားလှယ်ဖွဲ့အနေနဲ့ပါတီဘူကချမှတ်ထားတဲ့အချိန်ပါတီပြည်နယ်ရုံးမှာပဲဆွေးဆုံဖို့စောင့်ဆိုင်းနေပြီးမွန်ညွညွရေးပါတီကိုယ်စားလှယ်တွေမလာတာကြောင့်ဆွေးဆုံမဲ့အစီအစဉ်ပြတ်ရတာလို့လဲဒေါက်တာအောင်မွေးညူကသတင်းထောက်တွေကိုပြောခဲ့ပါတယ
်။ဒီမှာလည်းပဲတွေ့မယ်ဆိုတော့ကသူတို့ကဒီမှာမွန်ပြည်နယ်ပြည်နယ်လုံးမှုဆောင်ခေါ်ယူဒီရုံးမှာလာပြီးမတွေ့နိုင်ပါဘူးတဲ့။ဓာတ်တနေရာမှာတွေ့ရအောင်ပါတယ်ကျွန်တော်တို့ပြောတယ်။အဲ့အဲ့ဒါမျိုးတော့ကျွန်တော်ကဒီမှာပဲကျွန်တော်ကတွေ့ဖို့သုံးသပ်ထားတယ်။အဆက်ကလည်းဒီမှာပဲတွေ့ရလို့ညွှန်ကြားတယ်။ဒါကြောင့်မို့လို့ဒီမှာပဲစောင့်တယ်။သူတို့ကဟိုမှာရုံးမှာလာပြီးအစိုးရရဲ့အင်ဂျီယာမှာလာပြီးတဲတဲ့နေရာမှာလာပြီးတော့တွေ့မယ်တဲ့လို့တွေ့လို့မရဘူးကျွန်တော်လူကြီးရကျွန်တော်သုံးသပ်ထားလို့ဒီရမှာကျွန်တော်စောင့်တယ်။ကိုယ်နိုင်တွေ့မယ်ဆိုပြောထားတယ်။ကို၁၀နိုင်ပြည့်အောင်ကျွန်တော်စောင့်တယ်။စောင့်တော့မလာတော့ကျွန်တော်ဒီမှာစောင့်ပါတယ်ဒီမှာရောက်မလာပါဘူးနော်။တမူညီညီရေးဖွဲ့ MUB ရောက်မလာပါဘူးဒီမှာလူကြီးတွေကိုဒီကအစီရင်ခံရမှာပေါ့။
NLD ကိုယ်စားလှယ်ဖွဲ့နဲ့မွန်ညွညွရေးပါတီတို့ကြားနေရာရွေးချယ်မှုပြဿနာကြောင့်သိဆုံဆွေးနွေးရေးအစီအစဉ်ပြတ်ပြားသွားတဲ့အပေါ်မှာနိုင်ငံရေးလှိလသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ထားပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးကိုလက်တွဲကြကြပေါ်ဆောင်နိုင်မှုဆိုရင်ကျွန်တော်တိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးကတော့တွဲဆောင်ဆွေးနွေးပြီးတော့ပုံမှန်လေးနဲ့ညှိနှိုင်းဆွေးနွေးဖို့အရေးကြီးတယ်လို့မြင်တယ်။အဲ့တော့လက်ရှိအခြေအနေမှာတိုင်းရင်းသားပါတီတွေနဲ့တွဲဆောင်ဆွေးနွေးရေးအခမ်းအနားဖို့ဆိုရင်ပါတီရဲ့ပြည်နယ်ရုံးမှာပဲတွဲဆောင်မယ်ဆိုတဲ့ဒီသတ်မှတ်ချက်ကိုအပြည့်အစုံနိုင်လို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီသတ်မှတ်ချက်ကိုမပြည့်စုံနိုင်ဘူး။တော့ဒီသတ်မှတ်ချက်အတိုင်းပဲရှေ့ကိုဆက်မယ်ဆိုရင်အခြားပြည်နယ်တွေမှာလည်းတိုင်းရင်းသားပါတီတွေနဲ့တွဲဆောင်ဆွေးနွေးရေးမှာအခက်အခဲတွေအဆင်မပြေဘူးလေဖြစ်လာနိုင်တယ်လို့မြင်တယ်။ဟောတွဲဆုံဆွေးနွေးတဲ့နေရာကဒီတိုင်းသားပါတီတွေကအဆူပြုတ်လို့အကိုပါတီယုံလည်းမဟုတ်ကိုပါတီယုံလည်းမဟုတ်တဲ့တတိယနေရာတစ်ခုရှိပါကဒါအင်တာမစီယောကန်တင့်မြတ်တဲ့ချင်းကမှုလို့မြင်တယ်။ဟောအဲ့ဒီအချက်ပေါ်မှာ NLD ပါတီခေါင်းဆောင်တွေနေနဲ့အလေးနဲ့သုံးသပ်စဉ်းစားနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့တွားနေတဲ့ခရီးဟာဒီမိုကရေစီခရီးဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့ဒီဘိုလ်ချုပ်ကိုင်မှုဟောချိုးမီစနစ်တွေကိုတက်နိုင်တယ်များရှော့ချနိုင်မှုအင်မတန်မှအရေးကြီးတယ်လို့မြင်တယ်။
တိုင်းသားပါတီတွေနဲ့ဆွေးဆုံဆွေးနွေးရေးအစီအစဉ်ရ NLD ဘိုလ်လူမှုဆောင်ဖွဲ့ကမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွေးညိုကရင်ပြည်နယ်ဝန်ကြီးချုပ်သောနန်းခင်ထွေးမြင့်နဲ့တချင်းပြည်နယ်မြို့သားလှုပ်တော်ကုစလဲဦးအင်ထုံခါနော်ဆန်တို့ကိုတာဝန်ပေးအပ်ထားတာဖြစ်ပြီးဇန်နဝါရီလ၁ရက်နေ့မှာကချင်ပြည်နယ်မှာဒေသတွင်းအနိုင်ရပါတီတွေဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSVB လူစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတက်ကချင် NDPK ကိုယ်စားလှယ်တွင်တွေ့ဆုံခဲ့ကြတာပါကချင်ပြည်နယ်တွင်တိုင်းဒေသနိုင်ငံရေးပါတီကိုယ်စားလှယ်တွင်တွေ့ဆုံမှုမှာ NLD ပါတီကလည်းအမျိုးသားညီညွတ်ရေးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းညီညာရေးအမျိုးသားဇန်လူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့် Federal Democracy တည်ဆောက်ရေးနဲ့1948ပင်လယ်ကတိကဝတ်တုတ်ကိုအကောင့်ထဲဖော်ပြဖို့ကိစ္စရပ်တွေတင်ပြခဲ့ပါတယ်။ဒါပေမဲ့ NLD အနေနဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPV နဲ့တွေ့ဆုံမှုမှာပါတီအနေနဲ့တွေ့ဆုံတာမဟုတ်ပဲအနိုင်ရထုတ်တော်ကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အတွက်ပါတီကိုကူစားမပြုဘူးလို့ KSPV ပါတီခေါင်းဆောင်တွေကဝေဖန်မှုတွေရှိနေပါတယ်။ ဒီကပွဲမှာမြန်ဆုနဲ့အနိုင်ရထားတဲ့အနေဒီမျိုးရာတီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ဒီကပွဲမှာပါဝင်ခဲ့ကြတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းလူ့ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသိဆုံးဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမံပြည်ဖို့တချို့လည်းရှိလာခဲ့ပါတယ်ကျွန်တော်နိုင်ကုန်းနဲ